ချက်ထုတ်ကိုထောက်ခံအားပေးတဲ့နိုင်ငံဖြစ်မြောက်ကိုရီးယားကိုအမေရိကန်ပြည်ထောင်စုကပြန်လည်တက်မှတ်ဖို့ပြင်ဆင်နေပြီးဒီရည်ရွယ်ဆောင်ရွက်မှုရအာဏာရှင်မြောက်ကိုရီးယားအစိုးရပေါ်နောက်ထပ်စီးပွားရေးနဲ့တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။သမ္မတဒေါ်လာထရမ့်ကမြောက်ကိုရီးယားကိုအရင်နှစ်တွေကတည်းကဒီလိုလှုပ်ဆောင်တဲ့အကြောင်းပြုံရအစိုးရဟာလူသက်အစိုးရဖြစ်တဲ့အကြောင်းတင်လာနေကအင်ဂျီတော်မှပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံတွေစီးနှင်းမှာအမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့အင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာဖို့ရှိပါတယ်။အမေရိကန်တွေနဲ့တန်တမာရေးရာအပြင်ရှာနိုင်မှုမျှော်လင့်ထားခဲ့ရှိပေမယ့်မြောက်ကိုရီးယားကနောက်မဆုတ်ရင်ဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးရက်စ်တလစ်ဆင်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။လက်ရှိမှာအဲ့ဒီနိုင်ငံတွေစီးနှင်းမှာအီရန်၊ဆီးရီးယားနဲ့ဆူဒန်တို့ဝင်ထည့်သွင်းထားပါတယ်။ကနဦးကအမေရိကန်ကမြောက်ကိုရီးယားကို1988ခုကအဲ့ဒီစီးနှင်းမှာထည့်သွင်းခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားထောက်လှမ်းရေးတွေကတောင်ကိုရီးယားခီးတဲ့တင်လီယင်ကိုဘုံးကွက်ခဲ့လို့လူ115ဦးသေဆုံးခဲ့တာဖြစ်ပါတယ်ဒါပေမဲ့လို့နျူကလ িয়ার နဲ့ဖြတ်သန်းရေးသဘောတူညီမှုရဲ့စံတွေကိုလိုက်နာခဲ့တဲ့အတွက်2008ခုကမြောက်ကိုရီးယားကိုအဲ့ဒီစီးကနေအမေရိကန်ကဖယ်ရှားပေးခဲ့တာဖြစ်ပါတယ်